ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေလက်ခံယူတယ်လို့ဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဂရီလိုက်စားမှုအတွက်အပိဓာအမိန့်ကိုအေဘီလာ26ရက်မှာအမိန့်ချမှတ်မယ်လို့တရားရုံးကသတ်မှတ်လိုက်ပါတယ်။ဒီအမှုအတွက်နှစ်ဖက်ရှင်းနေတွေကနေပြီးတော့အထူးတရားရုံးကိုဒီနေ့ AB 17ရက်နေ့မှာအပိသက်လျှောက်လဲချက်တင်ခဲ့ကြတယ်လို့စုံစမ်းသိရှိရပါတယ်။ဒေါ်အောင်ဆန်းစုကြည်ပေါ်ဥပဒေကြောင်းအရညီညွတ်မှုမရှိဘဲဆွဲဆိုထားတာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ရှေ့နေတွေဘက်ကတင်ပြခဲ့ကြအောင်သိရပါတယ်။အာဏာသိမ်းပြီးတော့ရောင်တိုင်းစစ်ကြောရေးမှာဥဖြိုးမင်းသိန်းကိုစစ်ဆေးစဉ်ပြောဆိုချက်တွေအပေါ်အခြေတည်ပြီးအမှုဆွဲဆိုခဲ့တယ်ဆိုတဲ့အချက်။ဒီစဲဥပဒေပေါ်ပြဋ္ဌာန်းချက်တွေအရဒေါ်အောင်ဆန်းစုကြည်ကတကယ်ရယူထားခြင်းရှိမရှိမစစ်ဆေးဘဲတရားစွဲခဲ့တဲ့အချက်။စွဆွဲထားတယ်လို့ဒေါ်အောင်ဆန်းစုကြည်ယူခဲ့တယ်ဆိုတဲ့ဒေါ်လာနဲ့ရွှေတွေကိုဒေါ်အောင်ဆန်းစုကြည်လက်ဝယ်တဲ့နေအိမ်တို့ကနေဒီကနေ့ထိသိမ်းဆည်းနိုင်ကြောင်းတက်တည်မပြနိုင်တဲ့အချက်တွေကိုသူရှိနေတွေကထောက်ပြလျှောက်လဲခဲ့ကြပါတယ်။ဒီအမှုအတွက်တရားလိုအာဂရီလိုက်စားမှုကော်မရှင်အရာရှိကိုတိုင်ကရွှေနဲ့ဒေါ်လာရယူထားတာရှိမရှိဆိုတာကိုဒေါ်အောင်ဆန်းစုကြည်ကိုလာရောက်စစ်ဆေးမေးမြန်းတာမရှိဘဲတရားဆွဲဆိုခဲ့တာမှန်တဲ့အကြောင်းနဲ့ဦးဖြိုးမင်းသိမ်းတင်ပြခဲ့တဲ့ရွှေနဲ့ဒေါ်လာတွေလည်းဒေါ်အောင်ဆန်းစုကြည်စီကသိမ်းနိုင်ခဲ့တာမရှိကြောင်းကိုတရားရုံးမှာအစ်စ်ခံခဲ့ပါတယ်။ဒါကိုလည်းဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေဘက်ကတင်ပြခဲ့တယ်လို့သိရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်2018ခုနှစ်ဒီဇင်ဘာလကနေ2018မတ်လအကြာမှာဥဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ Academy ရွှေ9ပိတ်တာကိုဒေါအောင်ဆန်းစုကြည်က3ချိန်ခွဲပြီးလက်ခံရယူခဲ့တယ်ဆိုပြီးစစ်ကောင်စီကဆွဆွဲခဲ့တာပါ။ဒီကနေ့ရောင်းချိန်ကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်လာရောက်ခဲ့ပြီးကြားကြားမှတ်မှရှိတယ်လို့သိရှိရပါတယ်။နတ်ပြန်အေဘီလာစကွဲနေကြရင်တော့ယဟန်ရေဝဲယူကားရမှုနဲ့ပတ်သက်တဲ့အာဂရီလိုက်စားမှုတွေစစ်ဆေးဖို့ရှိပါတယ်။ဒေါ်အောင်ဆန်းစုကြည်ရှေ့နေတွေကမီဒီယာကိုမပြောရဆိုပြီးစစ်ကောင်စီဘက်ကပုံမှတ်ထုတ်တားမြစ်ထားတာမို့ဆက်သွယ်မေးမြန်းလို့တော့မရရှိပါဘူး။ဒေါ်အောင်ဆန်းစုကြည်ပေါ်စစ်ကောင်စီကလောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲခဲ့ပြီးငါးမှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။